Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ23ရက်မြန်မာသက်ကရေ1380ဒီကုလ39ရက်တကြံအကျိုးနေ့စနေနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်ကို line to meter 1925ရောကနေတိုက်ထုတ်လည်နေပါပါရှင်။ကျမနန်းလာပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျမရေးတနာကြပါရှင်။ရှူရန်နိုင်ငံမှာအာနာရှင်ဖြစ်နေနှစ်ပေါင်း30အုပ်ချုပ်လာတဲ့တမရကိုအာနာသိန်းဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်နေတာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးရာရုကနေရုတ်တရက်နှုတ်ထွက်သွားခဲ့ပါရဲ့။မြောက်ကိုရီးယားရဲ့နျူကလ িয়ার ရှင်နွေးပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရေးရင်းနဲ့ဆုံးဖြတ်ချက်တစ်ချက်ချဖို့အတွက်ဒီနှစ်ကောင်ထိအချိန်ပေးမယ်ဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကတတိပေးသွားပါရဲ့။ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဒီညနေကြားရဖို့ရှိပါရဲ့နန်းလောင်ရင
်။ကောင်းပါပြီရှင်။မြန်မာနိုင်ငံအနှံ့ဒေသမှာရိုးရာတကြံတွေကိုစီကားတိုက်မြဲစွာကျင်းပနေပေမဲ့ပြည်ခိုင်ပြည်နယ်အသွင်းမှာတော့တကြံပွဲတော့ဘာကြောင့်မဆင်နွှဲရတာပါလဲ
။အချုံးတော်ခံရရတဲ့မူသားစုတွေအများကြီးရှိနေတယ်ကဘယ်စီလိုဖြစ်လာမယ်မသိဘူး။ဒါပေမဲ့အင်းသားတွေကအဲ့ဒီတကြံပွဲတော့ဒီလိုမျိုးသုံးရလိုက်ကြတာ
ပြည်ခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဒေါက်အေးနုစိန်ပြောသွားတာပါရှင်။အသေးစိတ်ကိုတော့မကြခင်ကြားမှာပါ။ဒါအပြင်တကြံအကျိုးနဲ့ကိုရန်ကုန်နဲ့မန္တလေးမြို့ကြီးတို့ရာမကထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေပါဘလို့ဆင်နွှဲနေတယ်လဲဆိုတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့တကြံတချင်လက်ဆောင်တဲ့ဘုတ်ကိုလည်းထုတ်လွှင့်သွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမအေးသနာကျော်နဲ့ကုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
။အမေရိကန်ပြည်အောင်စုမှာဖမ်းမိထားတဲ့တရားမဝင်နေထိုင်သူတွေကိုသူ့ရဲ့အဆိုကိုနာရမျိုးရီစီကိုပို့ပေးမယ်လို့တမရဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုစန့်ကျင်တဲ့မျိုးတွေကိုရည်ညွှန်းပြီးပြောသွားပါတယ်။ဒီလိုလုပ်မယ်ဆိုတဲ့အစီအစဉ်ကိုပယ်ချပြီးကြောင်းအင်ဂျူရောနဲ့အမိမြေလုံခြုံရေးအရာရှိတွေအတိအကျပြောသွားပြီးတဲ့နောက်နောက်ပိုင်းအတွင်းမှာပဲတမရထရမ့်ကတောက်ကြနေမှာအဲ့လိုကြေညာသွားတာပါ။ဆန်ဖရန်စစ္စကိုမြို့ဟာနိုင်ငံနဲ့ပြောင်းရွှေ့လာသူတွေကိုလက်ခံမှာပါလို့ဒီမိုကရက်အားသာရဲ့အဲ့ဒီပြည်နယ်ကအထက်လွှတ်တော်မတ်စကော့တ်ဝိုင်နာကပြောထားပြီးတော့တမရကလူဝင်မှုကြီးကြပ်ရေးဆိုတဲ့အယူအဆနဲ့ပတ်သက်လို့အခြေခံကအစဘလောက်နားလည်မှုလွဲနေကြောင်းပြောပါရယ်။အမေရိကန်ပြည်အောင်စုဖြစ်လာတာကနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်သူတွေကြောင့်ပါ။ဒီလူတွေကနိုင်ငံကိုကြီးကြပ်ခံရတဲ့နိုင်ငံဖြစ်အောင်တည်ဆောက်ထားတာပါ။ဒီနိုင်ငံကြီးမြန်မာတိုးတက်ဖို့ဒေါ်နယ်ထရမ့်မလိုပါဘူးလို့ဒီမိုကရက်အထက်လွှတ်တော်အမတ်စကော့တ်ဝိုင်နာကပြောထားပါရယ်။ဒီလိုမျိုးခေါင်းအရာမျိုးထားမယ်လို့ပြောတာကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဝေဖန်ပါတယ်။တချို့မျိုးတွေကတရားဝင်နေထိုင်သူတွေကိုသူတို့နိုင်ငံပြန်ပို့ဖို့လုံမဲ့ပြောင်းစုအစိုးရအာဏာပိုင်တွေလက်ထက်အပ်ဖို့ညှင်းဆန်တာဖြစ်ပါတယ်။အဲ့လိုမျိုးတရားဝင်နေထိုင်သူတွေကိုမဖမ်းတဲ့မြို့တော်တော်များများကမြို့တော်ဝင်တွေကသူတို့အဲ့ဒီလိုလူတွေကိုလက်ခံမယ်လို့လည်းပြောထားပါတယ်ရှင်
။အမေရိကန်ကတူရကီနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့ထပ်ပြီးသတိပေးလိုက်ချိန်မှာပဲတူရကီနိုင်ငံအနေနဲ့ရုရှားစီကနေဒုံးကြီးတွေဝယ်သွားမှာဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာရိုဝန်ကထပ်လောင်းပြောကြားလိုက်ပါတယ်။လာမယ့်ဇူလိုင်လမှာဒုံးကြီးတွေပို့ဆောင်သွားဖို့ရည်နီးကပ်လာတဲ့အမျှတူရကီအစိုးရအနေနဲ့လည်းတူရကီနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးမထိခိုက်အောင်ရှောင်ရှားဖို့အချိန်ကတိတ်မကြတော့ဘူးလို့အကဲခတ်တွေကသတိပေးလိုက်ပါတယ်။တူရကီနိုင်ငံအနေနဲ့သမိုင်းမှာအောင်မြင်ဆုံးစီးမားမိတ်အဖွဲ့ရဲ့အရေးပါတဲ့မိတ်ဖက်နိုင်ငံအဖြစ်ဆက်ရှိနေကြတာလား။ဒါမှမဟုတ်ဒီအကျိုးတူမဟာမိတ်ဆက်ဆံရေးကိုထိခိုက်စေမဲ့ဆုံးဖြတ်ချက်ကိုချပြီးတော့ဒီမဟာမိတ်လုံခြုံရေးကိုထိခိုက်စေချင်သလားဆိုတာကိုဆုံးဖြတ်ရမှာဖြစ်တယ်လို့တူရကီတာမတ်အဖြစ်နဲ့အမေရိကန်ဘက်ကအဆိုပြုထားတဲ့ဒေးဗစ်ဆာတာဖီးလ်ကပြောပါတယ်။တူရကီနိုင်ငံအနေနဲ့ S400 ဒုံးကြီးတွေကိုဝယ်ယူလိုက်ပြီးဖြစ်တယ်လို့သမ္မတအာရဝန်ကတူရကီသတင်းတောက်တွေကိုတင်လာနေကပြောကြားခဲ့ပါတယ်။တူရကီသမ္မတအာရဝန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အခုနှစ်အတွင်းမှာတတိယအကြိမ်တွေ့ဆုံပြီးမော်စကိုမြို့ကပြန်ရောက်လာပြီးတဲ့နောက်တင်လာနေကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။
ဆူရနိုင်ငံမှာအာနာရှင်ဖြစ်နေနှစ်ပေါင်း30အုပ်ချုပ်လာတဲ့တမရအိုမာအယ်ဘာရှောကိုအာနာသိန်းဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်နေတာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးရာရုကနေရုတ်တရက်နှုတ်ထွက်သွားပါတယ်။နိုင်ငံမှာအရသာအစိုးရတရက်ပေါ်ထွန်းရေးဆန္ဒပြသူတွေကတော့သူတို့လိုချင်တာရတဲ့အထိဆက်ပြီးတော့ဖိအားပေးသွားမယ်လို့ဒီကနေ့ပဲပြောသွားပါတယ်။ဂျာဖြတ်စစ်ကောင်စီအကြီးအကဲဖြစ်နေတာဝန်ယူခဲ့တဲ့ကာကွယ်ရေးဝန်ကြီးအဝတ်အီဗန်အာဖဂန်သူတောင်ဝင်ယူတဲ့နေရာမှာတည့်ရပဲရှိနေခဲ့ပြီးတဲ့နောက်တောက်ကြညပိုင်းကပဲရာထူးကနှုတ်ထွက်သွားတာဖြစ်ပါတယ်။ခါတော်မျိုးတော်ကနေပြီးတော့လူတွေအဝဲခံနေကြပြီးတော့ဆန္ဒပြသူထောင်ပေါင်းချီကအလန်နေဝေးရန်ညမောင်ထဲမှာလက်ကင်ဖုန်မီးတွေဖြန့်ကာဟွန်တွေတီးပြီးတော့အောင်မြင်မှုအထိမ်းအမှတ်ကိုပြခဲ့ပါတယ်။ စနာပြဝဲတွေကိုဦးစီးစီစဉ်တဲ့ SPA ဆူဒန်တပ်သိပညာရှင်များအဖွဲ့ကလည်းဒီကနေ့စနေနေ့မှာဆက်ပြီးတော့ဆန္ဒပြကြဖို့တိုက်တွန်းထားတာပါအခုစစ်ကောင်စီရဲ့အကြီးအကဲအစ်ဖြစ်လာတဲ့သူဒုတိယဗိုလ်ချုပ်ကြီးအက်ဒယ်ဖာတာအယ်ဘာဟမ်အက်ဒရာမန်ကတော့ဆန္ဒပြသူတွေနဲ့တွေ့ဆုံညှိနှိုင်းမှုအဆင့်တဲ့အနေထားမှာရှိနေပုံရပါတယ်ဒုဗိုလ်ချုပ်ကြီးဘာဟမ်ကဆူဒန်စစ်ဘက်မှာ ခွေနိုင်ငံတွေကစစ်တဲ့အကြီးအကဲတွေနဲ့လည်းနှီးစပ်မှုရှိသူဖြစ်ပါတယ်။လက်ရှိစစ်ကောင်စီကအုပ်ချုပ်နေတဲ့ဆူဒန်နိုင်ငံမှာနှစ်နှစ်ကြာသူတို့ကအုပ်ချုပ်ထားမှာဖြစ်ပြီးပြီးရင်တော့ရွေးကောက်ပွဲကျင်းပမယ်လို့ပြောထားပါတယ်ရှင်
။ WikiLeaks website တီထောင်သူ Julian Assange ကိုဖမ်းဆီးလိုက်ပြီးတော့သူ့ကိုဖမ်းဆီးထားမှုနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရအချိန်ကြာမြင့်စွာရင်ဆိုင်သွားဖို့ရှိသလိုနိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာ Britain ကျင်းထောင်မှာပဲဆက်ပြီးတော့ရှိနေပါတယ်။လန်ဒန်မြို့ကအဆန်းချက်ရှိနေ Jennifer Robinson ကသူ့အနေနဲ့အဆန်းကို American တရားရုံးတွေကိုလွှဲပြောင်းစစ်ဆေးဖို့အတွက်ကြိုးပမ်းမှုတွေကိုတားဆီးနိုင်ဖို့လှုပ်ရှားမယ်ဆိုပြီးတော့အတည်ပြုပြောကြားခဲ့ပါတယ်။အဆန်းအနေနဲ့လည်းသူ့ကို American ပြည်ထောင်စုကိုလွှဲပြောင်းမှုကိစ္စကိုတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ BBC နဲ့တွေ့ဆုံမေးမြန်းခန်းမှာပြောထားပါတယ်။ဒီထက်မေးစရာကောင်းတဲ့မေးခွန်းတစ်ခုကတော့တရင်ချက်အလအမှန်ထုတ်ပြန်လိုက်တဲ့အပေါ်မှာအမေရိကန်ဘက်ကဘာကြောင့်တရားခံလွဲပြောင်းမှုတောင်းနေသလဲဆိုတာဖြစ်တယ်လို့အစွမ်းရဲ့ရှိနေ Jennifer Robinson ကပြောပါတယ်ဗြိတိန်နိုင်ငံရဲ့ဥပဒေအရတော့အမေရိကန်နိုင်ငံနေနဲ့အစွမ်းကိုသူတို့စီကိုလွဲပြောင်းပေးဖို့အတွက်ဇူလိုင်လ12ရက်နေ့မတိုင်ခင်တင်ဝင်တောင်းဆိုသွားမှာဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုမျိုးတရားခံလွဲပြောင်းပေးဖို့ကိစ္စကိုဆုံးဖြတ်နိုင်ဖို့အတွက်နေပေါင်းများစွာကြာနိုင်တယ်လို့လည်းဥပဒေအရကြောင့်ကျင်သူတွေကပြောပါတယ်တကယ်လို့အဆန်းအနေနဲ့ဒီကိစ္စမှာရှုံးနေခဲ့ရင်လေလူခွေးဆိုင်ရာဥရောပတရားရုံးကိုအယူခံအကြိမ်ကြိမ်ဝင်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။အသက်48နှစ်ရှိဖြစ်တဲ့အဆန်းရှာလန်ဒန်မြို့ကအီကွေဒေါ်တန်ရုံးမှာ2012ခုနှစ်ကတည်းကခိုးလုံနေခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇာတ်ပရီနေ့ကတော့အီကွေဒေါ်တန်ရုံးကအဆန်းရှာခိုးလုံွင့်ပေးထားတဲ့သဘောတူညီချက်တွေကိုချိုးဖောက်ပြီးတော့သူများနိုင်ငံရဲ့အရေးကိစ္စတွေမှာဆက်ပြီးဝင်ရောက်ဆက်ဖက်နေတာကြောင့်သူ့ကိုတန်ရုံးကနေနှင်ထုတ်လိုက်ပြီးတော့ဗြိတိန်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
New American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့ပြသရေးရေးနဲ့ဆုံးဖြတ်ချက်တစ်ခုချဖို့ဒီနှစ်ကုန်အထိအချိန်ပေးပါမယ်။အမေရိကန်အစိုးရအနေနဲ့သူ့ရဲ့လုပ်ပုံကိုင်ပုံမပြောင်းမှုဆိုရင်တော့အရန်ဆိုးပြီးတော့အန္တရာယ်များတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသတိပေးသွားပါသေးတယ်။သူကမြောက်ကိုရီးယားရဲ့ရုပ်ပြလွှတ်တော်မှာဒီလိုမိန့်ခွန်းပြောသွားတာဖြစ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တစ်ခေါက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိပါတယ်။အမေရိကန်ဘက်ကတော့သူတို့ရဲ့အပြုအမူတွေပြင်ဆင်မှရပါမယ်လို့ပြောကြောင်းမြောက်ကိုရီးယားအစိုးရသတင်းမှဖော်ပြထားတာပါ။နောက်ပြီးတော့သူနဲ့သမ္မတထရမ့်ရဲ့ဆက်ဆံရေးကအထူးကောင်းမွန်ပါတယ်လို့လည်းမစ္စတာကင်ကပြောသွားပါတယ်။ဗီယက်နမ်မှာနှစ်ဖက်ဆွေးနွေးတော့အဆင်မပြေဖြစ်ခဲ့ရတာကြောင့်အမေရိကန်ဘက်ကတကယ်စိတ်ရင်းမှန်နဲ့နိုင်ငံဆက်ဆံရေးတိုးတက်ချင်တာမှဟုတ်ရဲ့လားဆိုပြီးတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့တန်တရားဝင်ခဲ့ရတယ်လို့သူကပြောပါတယ်။အမေရိကန်သမ္မတထရမ့်ကလည်းမြောက်ကိုရီးယားခေါင်းဆောင်နဲ့ထပ်ပြီးတော့တွေ့ဆုံဆွေးနွေးဖို့စဉ်းစားနေတယ်လို့ပြောခဲ့ပေမယ့်မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার လက်နက်တွေမစွန့်လွတ်မချင်းသူတို့ဘက်မှထားရှိတဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်ကဖယ်ရှားပေးမှာမဟုတ်ဘူးလို့လည်းထပ်ပြောသွားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲကပါရလည်းမှမထွက်ဘဲနဲ့ပြီးခဲ့ရပြီးတဲ့နောက်နိုင်ငံသားဆွေးနွေးပြောဆိုမှုတွေမရှိဘဲဖြစ်နေတာဖြစ်ပါလိမ့်ရှင
်။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတဲ့အနေနဲ့နောက်ဆုံးအချိန်လောက်တဲ့လူလူစုဝေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံသားတွေတောင်းနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဒါဟာသမ္မတရွေးကောက်ပွဲကိုလည်းလောင်းနှုတ်ဦးရဲ့နောက်ဆုံးစကားစစ်ထိုးပွဲမတိုင်ခင်လှုပ်တာလည်းဖြစ်ပါတယ်။သမ္မတဝီဒိုတိုကိုထောက်ခံသူတွေကတော့ဂျကာတာမြို့လေကောင်ကအောက်သားခွင့်မှာဒီကနေ့ပြုလုပ်ခဲ့တဲ့လူလူစုဝေးပွဲကိုတက်ရောက်ခဲ့ကြပြီးတော့ပရာဝိုစူဗီယန်တိုကတော့ဂျကာတာမြို့နဲ့ကဲ့ရဲ့မြို့မှာလူလူစုဝေးမှုကိုလုပ်ခဲ့တာပါ။သမ္မတဝီဒိုဒိုနဲ့စူဗီယန်တိုတို့ဟာအင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲ၅ကြိမ်ပြုလုပ်တာဖြစ်ပြီးတော့ဒီကနေ့ညနေမှာတော့နောက်ဆုံးအကြိမ်အနေနဲ့စကားစစ်ထိုးကြမှာဖြစ်ပြီးတော့ဒါကိုရုပ်သံကနေလည်းထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုလာမယ့်ဗုဒ္ဓဦးနဲ့မှာကျင်းပသွားမှာဖြစ်ပြီးတော့မဲပေးနိုင်တဲ့သူဦးရေဟာ193ဦးရှိပါတယ်။ ူလူစစ်တမ်းတွေရတော့တမဝီရိုတို့ကရှေ့ကဥဆောင်နေပြီးဒါပေမဲ့တချို့အကဲခတ်တွေကတော့ရွေးကောက်ပွဲကထင်ထားတာထက်ပိုပြီးတော့အကျိတ်နယ်ဖြစ်နေတယ်လို့ပြောပါတယ်ဇူဗီယန်တို့ကိုထောက်ခံသူတဦးကတော့သူ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားတွေရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်ပြီးမဲ့သူလူလူနဲ့အတူရက်တည်ပြီးပညာရေးသရိတ်လောင်သာစီနဲ့အခြေခံကုန်စည်နှုန်းကျအောင်လှုပ်ဆောင်ပေးမဲ့သူကိုလိုချင်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ခင်ဗျာ
မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အွန်းရဲ့အဖေသူမေခွဲညီကိုတော်ဆက်သူကိုတက်တယ်လို့ဆွဆွဲခံရတဲ့ VNM အမျိုးသမီးလာမယ့်မေလ3ရက်နေ့မှာလွတ်မြောက်မယ်လို့ဒီကနေ့ပဲသူ့ရဲ့ရှေ့နေကပြောကြအောင် AFP သတင်းမှာဖော်ပြထားပါတယ် VNM အစိုးရရဲ့တန်တမန်ရေးဖိအားပေးမှုတွေကြောင့်မလေးရှားအမှုလိုက်ရှေ့နေတွေကအဲ့ဒီအမျိုးသမီးဒေါန်သီဟွန်အပေါ်မှာထားထားတဲ့လူတက်မှုကိုအေပီလ1ရက်နေ့ကပဲရုပ်သိမ်းလိုက်တာဖြစ်ပါတယ်အဲ့အမျိုးသမီးကဒဏ်ရာရရှိမှုကိုတော့ကျူးလွန်ခဲ့ကြောင်းဝန်ခံခဲ့ပြီးတော့သူ့ကို2018ခုနှစ်ဖေဖော်ဝါရီလမှာစတင်ဖမ်းနိုင်အချိန်ကစလို့ထောင်ထဲ3ရက်နဲ့4လကြာခံဖို့အဲ့ဒီကနေမှထောင်ထဲမှာသူကောင်းကောင်းနေခဲ့လို့ထောင်ချခံရတဲ့တက်တန်းကိုရှော့ပေါက်ပေးလိုက်ပြီးတော့အခုလွတ်မြောက်လာတော့မှဖြစ်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာအစိတ်တန်းငွေနဲ့ကင်ဂျွန်နန်းကိုနေကင်းချင်းကြီးတက်ခဲ့လို့ကဘာကအဲ့ဒီဖြစ်ရက်ကိုအံ့ဩတုံ့နှုတ်ခဲ့ရတာပါဒီလူသက်မှုကိုမြောက်ကိုရီးယားအစိုးရကစီစဉ်တာဖြစ်ပြီးတော့အဲ့အမျိုးသမီးတွေကိုတော့ညွှန်ကြားထားတဲ့မြောက်ကိုရီးယားတွေဒီလူသက်မှုကိုဖြစ်ပြီးတော့ရပ်ပိုင်းအတွင်းမှာပဲမလေးရှားကနေထွက်သွားဖို့လှုပ်ခဲကြတယ်လို့တောင်ကိုရီးယားအစိုးရကဆွဆွဲပါတယ်။ပြီးခဲ့တဲ့လကလည်းအဲ့လူသက်မှုမှာပါဝင်နေဆိုတဲ့နောက်အမျိုးသမီးတဦးဖြစ်တဲ့အင်ဒိုနီးရှားအမျိုးသမီးရဲ့အမှုကိုလည်းရုပ်သိမ်းခဲ့ကြပါတယ်။အဲ့အမျိုးသမီးနှစ်ဦးဟာသူတို့အဲ့ဒီအမှုမှာဘူးမသိဘာမသိပဲနဲ့အတုံးချခံရတာဖြစ်ပြီးတော့သူတို့ကရုပ်မြင်တန်ကြားပေါ်ကအကြောင်းရိုက်တဲ့အစီအစဉ်မှာသူတို့ပါရတယ်လို့ထင်ခဲ့ကြအောင်ပြောနေခဲ့တာပါသူတို့နှစ်ဦးကိုဖမ်းထားတော့ကတော့သူတို့တကယ်လို့သာအပြစ်ရှိတယ်လို့တွေးရှိခဲ့ရင်တော့ကြိုးစင်တင်ခံရမှာဖြစ်ပါရဲ့ရှင
်အင်္ဂလန်ပရီးမီယားလိဂ်ပွဲစဉ်တွေကိုဒီနေ့ကစားကြတာမှာပထမဆုံးပွဲဖြစ်တဲ့ Tottenham Hotspur နဲ့ Huddersfield တို့ကစားနေကြပါတယ်အခုဆိုရင်ပထမပိုင်းပွဲကစားနေတာဟာ52မိနစ်ရှိနေပြီဖြစ်ပြီးတော့ Tottenham အသင်းကနဂိုးကုန်းရှိတဲ့ဥဆောင်နေပါတယ်တော်တနမ်တဂိုးတွေကိုတော့ဝန်ယာမနဲ့မူရာတို့က24မိနစ်နဲ့28မိနစ်ဒီမှာသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေခင်းနောက်ဆုံးတည်ထားရတဲ့သတင်းတွေကိုမအေးသနာကျွန်းနဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မာရီကိုဆက်တိုက်ထုတ်လင်းသွားပါမယ်ဒီကနေ့ဟာမြန်မာတက္ကသိုလ် 1380 ခုနှစ်ကိုပြောင်းမဲ့ရိုးရာနှစ်တကူတကြံပွဲတော်အကျိုးနှစ်ဖြစ်တယ်လို့ရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်နိုင်ငံအနှံ့မှာတကြံရည်သွင်းပွဲတွေကိုစီစီကကဆင်နွှဲနေကြပါပြီ။တကြံအကျိုးနှစ်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေကအချင်းတွေကိုဘယ်လိုဆင်နွှဲနေသလဲဆိုတာကိုတော့ကိုရိုင်းတွားရောက်တင်ယူထားတဲ့မခင်ဖြူတွေကတင်ပြပို့ထားပါတယ်ရှင်။မြမရိုးရအတာရည်တပင်တကြံပွဲတော်အကျိုးနည်းကတော့ရောက်လာခဲ့ပါပြီ။ရန်ကုန်မြို့မှာဆိုရင်တော့ဒီကနေ့မနက်ပိုင်းမှာပဲမြို့တော်ရဲ့မဟာတကြံရည်တပင်ဗဟိုမန်းတပ်ဖွင့်ပွဲအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီနှစ်သက်ဟာတိုင်းရင်းသားသွေးစည်းညီညွတ်ရေးကိုအလေးထားဆောင်ရွက်စရာများမယ့်နှစ်ဖြစ်တယ်လို့ဒီအတွက်ပြည်သူတွေအားလုံးကဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြရမယ့်နှစ်ဖြစ်တယ်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောကြားသွားပါတယ်
။ဒီမိုကရေစီပြည်ထောင်စုကြီးတောင်းနေလို့အတွက်ဒီလိုသူခုလုံးအေးချမ်းပါရပြီကျွန်တော်တို့ညီညွတ်တဲ့နိုင်ငံတော်ကိုကျွန်တော်တို့ရှေ့ချကြပါဘာမဲ့နှစ်ဟာကျွန်တော်တို့ညီညွတ်ရေးနဲ့ပြည်ပြိုးထိုးတဲ့ရေးကိုဥပ္ပီထောင်ရကြအောင်ဖြစ်ဖြစ်ပါဘူးဒီအချိန်ခါမှာကျွန်တော်တို့အားလုံးသူပေါင်းဆောင်ရမယ်ဒုက္ခဆောင်ရကြပါတို့လို့ကျွန်တော်အနေနဲ့အိုက်ကွန်ပြောကြပါမယ်ကျွန်တော်တို့ဖြစ်စီမှာညီမပေါင်းတွေပြည့်စုံခံကြောင်းကြပါလိမ့်
မျိုးတော်ဗဟိုမန်းချက်ကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဖဲချိုးပြဖွင့်လှစ်ပေးခဲ့ပြီးတဲ့နောက်မှာတော့တိုင်းရင်းသားအဖွဲ့မျိုးစုံပါဝင်ပြီးရိုးရာတကြံရင်းကတွေနဲ့တကြံအကျိုးနည်းကိုစတင်ဖွင့်လှစ်ခဲ့ကြတာပါဒီကနေ့ဖွင့်ပွဲမှာပါဝင်ခွင့်ရတဲ့အတွက်ဂုံယူဝမ်းမြောက်တဲ့အကြောင်းကိုတော့ချင်းအဖွဲ့အစည်းအနေနဲ့ပါဝင်ဖျော်ဖြေခဲ့ကြသူတွေကတူဦးဖြစ်တဲ့ဇူမီတိုင်းရင်းသားနိုင်ချမ်းမွန်ကပြောပါတယ်
အမှန်တမ်းမှာဝန်တာပီတီဖြစ်မိပါတယ်ကျွန်တော်ဒီဒီအချိန်မှာဝန်ကော်ပီရမယ်ဆိုတော့ဒီအချိန်ခွင့်ဒီအချိန်ခါခွင့်လေးပဲရတာပေါ့တော့ကျွန်တော်ဒီမှာမြန်မာနိုင်ငံမှာရှိတဲ့ပွဲတော်အများကြီးရှိတဲ့တဲမှာဒီဘုံမြင့်လာတဲ့တကြံနှစ်တခုမှာတိုင်းတာပထုံကုန်လေးနဲ့တော့ချင်းတိုင်းတာနေတဲ့ပုံပွဲရတာအမှန်တမ်းမှာဝန်တာကိုယူမိပါဗျာ
ဒီနေ့တစ်ချံပွဲတော်မှာပြည်သူတွေဘေးကင်းရေးရေကစားနိုင်ဖို့အတွက်လူသွားလာများတဲ့နေရာတွေမှာလုံခြုံရေးကိုစောင့်ချက်ပေးထားသလိုအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့အတွက်ကြက်ချီနီအဖွဲ့တွေနောက်ရေကစားမှန်းတွက်တွေအနီးမှာအမိုက်ကောက်တန့်ရှင်းလုပ်ပေးကြတဲ့ဖရိုက်တာအဖွဲ့တွေကိုလည်းနေရာတော်များများမှာတွေ့ရပါတယ်။မြို့တော်ခမ်းမအနီးတန့်ရှင်းစေဖို့ကူညီဆောင်ရွက်ပေးနေတဲ့မြမရိုးရာမဟာတကြံဖော်ဆောင်ရေးဖရိုက်တာအဖွဲ့ကဦးကိုကိုချေကအခုလိုပြောပါတယ်
။ကျွန်တော်မြို့တော်ခမ်းမရဲ့အင်းရရဲ့ညချုံးသားရဲ့ဟုတ်ကဲ့၃နေရာမှာဆောင်ရွက်မယ်ခင်ဗျာအကြောင်းပါတယ်ခင်ဗျာတပွဲမှာအားလုံး35ယောက်ရှိပါတယ်နော်38ယောက်ရှိတယ်38ယောက်ရှိတယ်အဲ့အဖွဲ့တွေအားလုံးခွဲပြီးတော့ကျွန်တော်၃နေရာခွဲပြီးတော့လုပ်ပါမယ်ခင်ဗျာ
ဒီနေ့ရန်ကုန်မြို့တော်မှာအင်ယာလန်မြကျွန်းတာနဲ့မြို့တော်ခမ်းမအနီးအပါအဝင်လမ်းလျှောက်တကြံနေရာပေါင်း9နေရာရှိပြီးတော့တကြံမန်းတက်ပေါင်းကတော့30ကျော်ရှိပါတယ်ဒါဟာအရင်နှစ်တွေကချက်မန်းတက်အရေအတွက်ပိုးပြီးတော့များလာတာဖြစ်တယ်လို့လမ်းလျှောက်တကြံတွေကိုလည်းအရင်နှစ်တစ်ချက်ပိုးပြီးတော့စီကားအောင်ဆောင်ရွက်မယ်လို့စီစဉ်သူတွေကပြောဆိုထားတာကြောင့်ဒီနှစ်တကြံဟာအရင်နှစ်တစ်ချက်ပိုးပြီးတော့စီကားနိုင်ပွဲရှိနေတာပါအလားတူမန္တလေးနေပြည်တော်စတဲ့မြို့ရီအပါအဝင်ပြည်နယ်နဲ့တိုင်းနေရအနှံ့မှာလည်းတကြံဂျုံနေကိုစီကားတိုင်မြိုက်စွာနဲ့ကျင်းပနေကြပြီဖြစ်ပါတယ်ရှင
်မခင်ဖြူရေးတင်ပြတော်တာပါရှင်အခုတော့ရခိုင်ပြည်နယ်ဘက်ကတကြံပွဲတော့အကြောင်းတင်ဆက်ပါမယ်မြန်မာနိုင်ငံဒေသအနှံ့မှာရိုးရာတကြံပွဲကိုစီကားတိုက်မြိုက်စွာကျင်းပနေပေမဲ့စီရေးပဋိပက္ခတင်းမာနေတဲ့ရခိုင်ပြည်နယ်အတွင်းမှာတကြံပွဲမဆင်နွှဲနိုင်မကျင်းပခဲ့သလိုရန်ကုန်မြို့မှာနေ့စဉ်ကျင်းပတဲ့ရခိုင်ရိုးရာတကြံပွဲလည်းမကျင်းပနိုင်ခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းစီရေးအရာဆိုးဝါးနေတဲ့လုံခြုံရေးအခြေအနေတွေကြောင့်ဖျားရေတပ်ပယ်တာကလွဲရင်မန္တပ်တွေမှာရေကစားတာမရှိဘူးလို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်။
နှစ်စဉ်နှစ်တိုင်းစီကားစွာကျင်းပနေတဲ့ရခိုင်ရိုးရာတကြံဟာဒီနှစ်မှာတော့ကြီးကျယ်ခမ်းနားစွာမကျင်းပနိုင်တော့ပဲနဂါသွေးပွဲနဲ့ဖရားရေတပ်ပဲပွဲကိုသာကျင်းပခဲ့ကြပါတယ်။နှစ်စဉ်ရခိုင်ရိုးရာတကြံပွဲကျင်းပခဲ့တဲ့ရန်ကုန်မြို့မှာလည်းရေလောင်းမန်းတပ်နဲ့ပျော်ပွဲရှင်ပွဲတွေမကျင်းပဘူးလို့ရခိုင်စာပေနဲ့ယဉ်ကျေးမှုဘွဲ့ရန်ကုန်ဒုတိယဥက္ကဋ္ဌဒေါက်တာဆန်လှကျော်ကပြောပါတယ်။
ကျွန်တော်တို့ချွေးကုံစီတီတော်နေ့မှရှိတဲ့ရခိုင်တပါရုံမှာကျင်းပပါတယ်။ဒီနေ့နေ့ကနဂါသွေးတာပေါ့ဒီနေ့ဖရားရင်တပ်တွေရေနောက်မှန်းတော့မရှိဘူးဒီနေ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကူတိုက်ပွဲရပါလေဖြစ်နေတော့လေလူတွေစိတ်မချမ်းသာဖြစ်တယ်ဒါတွေမတည်မငြိမ်ဖြစ်တယ်အဲ့ဒါတွေကြောင့်လေကျွန်တော်တို့ကဒီမှာအပြော်ပွားတွေကိုရှော့နေတဲ့ပေါ့ပေါ့နောက်ရခိုင်ပြည်ကြီးချမ်းပါတွေကြောင့်လူတွေစိတ်တော့ကကြေတော့ပါတွေကြောင့်ကျွန်တော်တို့ကဆူတောင်းနေတဲ့ပေါ့ပေါ့လေဖရားရင်တပ်တွေပြီးတော့
အရင်နှစ်တွေတုန်းကဆိုရင်သူဝနကွဲမှာရိုးရရေကစားမန္တန်နဲ့ပျော်ပွဲတွေကျင်းပခဲ့ပြီးမှလည်းဒီနှစ်မှာတော့ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေတွေကြောင့်ပျော်ပွဲရှင်ပွဲတွေမကျင်းပတော့ဘူးလို့သူကဆိုပါတယ်။အလားတူရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့အကြိုနေ့တကြံဆင်နွှဲမှုအခြေအနေကိုတော့ရခိုင်မျိုးရပါတီဒုတိယဥက္ကဋ္ဌတော်အင်းဥစိန်ကအခုလိုပြောပါတယ်။ဒီတ
ိုက်ခံမှန်းတဲ့ဒီလောင်းမန်းတဲ့အဲ့ဒါလည်းလုံးဝမရှိတော့ဘူး။ဒီမျိုးတော်မန်းတဲ့လည်းမရှိပါဘူးနော်။ဟိုမန်းတဲ့တို့ဘာလို့အဲ့လိုမရှိဘူး။ချုံပြီးတော့ပြောရရင်တကြံမကြကြဘူးပေါ့လေ။ဒီကြံပွဲတော့မဆင်းနွှဲကြဘူးပေါ့။
ရခိုင်ပြည်နယ်ရှေ့ဟောင်းယဉ်ကျေးမှုမြို့လို့ခေါ်ဆိုတဲ့မြောက်ဦးမြို့မှာလည်းဖရဲရေတပ်ပယ်တွေကလွှဲပြီးရေကစားမန်းတပ်နဲ့ကစားတာမရှိဘူးလို့မြောက်ဦးမြို့ကဝေးမောင်ကပြောပါတယ
်ဒီမှာတော့ဟိုမနေ့ကတော့ရာကြီးတက်တယ်တော့ရှိတယ်ဒီလိုရအစင်သာတိုင်းပေါ့ရေကစားမန်းတပ်တွေတော့မရှိတော့ဘူးရေကစားမန်းတပ်တွေမရှိတော့ပါ
လက်ရှိရခိုင်ပြည်နယ်တွင်းမှာစည်ရေးပရိပခတွေတင်းမာနေတဲ့အချိန်ဒီကြောင့်ဒီနေ့တကြမှာရခိုင်ရိုးရာတကြံကိုရန်ကုန်မြို့ပြင်ရခိုင်ပြည်နယ်မြို့ကြီးတွေမှာလည်းပျော်ပွဲရှင်ပွဲခမ်းနားမလုပ်တော့ပဲနဂါသွေးပွဲနဲ့ဖရဲရေတပ်ပွဲပွဲတာကျင်းပကြဖို့ရခိုင်တိုင်းဝိုင်းတွေကမှနှိုးဆော်မှုတွေလည်းရှိနေပါတယ်။ဒီနေ့ရခိုင်တကြံပွဲတော်မစင်နွှဲရတဲ့အကြောင်းရင်းကိုတော့ရခိုင်မျိုးရပါတီဒုတိယဥက္ကဋ္ဌသုံးအင်းနုစိန်ကအခုလိုပြောပြပါဗျာ။လုံချုံရင်းနဲ့
ပါတဲ့ဒီရခိုင်တကြံလုံးကအခုအဲ့ဒီစစ်ဘေးရှောင်းဒေါသနဲ့ဒေါသတောင်းတော်အဲ့ဒီအရင်ကမှဒုက္ခရောက်နေကြပြီးတော့အင်းဆုံးတဲ့လူတွေကြောက်ဆုံးတဲ့လူတွေအဲ့ဒီမှာဒဏ်ရာရတဲ့လူတွေအချုံအောင်ခံရရတဲ့လူသားစုတွေအများကြီးရှိနေတယ်ဆိုတော့ဘယ်ချင်းဘယ်ချင်းလာမယ်မသိဘူးဆိုတော့အမိသားတွေကအဲ့ဒီတကယ်ပွဲတော်ဒီသူတွေကဆုံးရလိုက်ကြတာရှိတယ်
ဒီနေ့တကြမှာရေလောင်းမလားဆောက်ပြီးရေကစားခြင်းတချင်းပွေကြီးကကုန်ခြင်းမူရေးတောက်စားခြင်းမပြုလုပ်ဘူးစစ်တမျိုးစီကန်းတင်းတင်းရင်းနဲ့ကုညီဆောက်ရှောက်ရေးရဟန်းတော်တွေကနေဧပြီလ၈ရက်နေ့တုန်းကမြို့ရမိရဖတွေကိုမြစ်တာရခန့်ထားကြပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမှာလုံခြုံမှုအားနည်းနေသလိုမလိုလားတဲ့တိုက်ခိုက်မှုတွေဖောက်ခွဲမှုတွေဖြစ်မှာဆိုလို့ဒီနှစ်တကြံပွဲကျင်းပခြင်းမပြုတာလို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်ပါရှင်အခုတော့ထိုင်းနိုင်ငံထက်ကတကြံပွဲဆင်နွှဲပုံဖက်ဆဲရအောင်ပါ Mahatajan Kara ye Padma Usung Nipchide, Iprala Sadonya Digini Maro, Tainanga ye Dudia Muro Pide, Chima Muga, Namu Yodagama, Nyama, Shan, Bao, Tain Bono di Janga, Paya Yobarori, Buzo Kan Lele Bori Lokejabare, Dabi, Nyaman Weba, Tain La, Tain Duri, Bawende, Chopi Bori, Letin Bajaramu, Nyama Shipian Lutmari, Let Mia Pia Layo Tishu Jabare, A Pisungro, Mae Maga, the Dim Pipo Tabare.
ကျောင်းပေါင်းဆောင်ကဖျားတွေအပူဇော်ကန်လှည့်လှည့်ပွဲတွေလုပ်ခဲ့ကြတယ်ဆိုပြီးမြန်မာနမ်မြို့ရိုးတကားကမဟာတကြံပွဲကိုလာရောက်လက်ပတ်ခဲ့တဲ့ဆံမြို့သားတအုပ်ကအခုလိုပြောပြပါဗျာ။ဘုန်းဆောင်ကဘုန်းဆောင်ဓမ္မကျောင်းဆံကျောင်းခိုင်ကျောင်းအကုန်လုံးဘုန်းဆောင်နဲ့ရန်ကိုစတ်တာ။ဘုန်းဆောင်ဘုန်းဆောင်ကျောင်းပေါင်း50ကျောင်းကျောင်းပေါင်း50ကျောင်းကျောင်းပေါင်း50ကျောင်းကျောင်းပေါင ော့ညိုထဲမှာပူဇော်ခံတယ်။လက်ခဏဆိုရင်သူတို့ဘုရားမှာအတူတန်းလုပ်မယ်ဆိုတောင်းကြမှာခင်ဗျာ။နောက်တော့နိတိကုလေးရတော့နိသန်တည့်ရနေပါဆက်ခင်ဗျာ။ညမာရဲ့ဆုံးဆောင်ပေါ့နော်ခင်ဗျာနော်။ဟုတ်ကဲ့
။မဟာတကြံရောက်တိုင်းနှစ်စဉ်နှစ်တိုင်းမှာစီစီကားကားနဲ့ကျင်းပလေးရှိတဲ့ချင်းမိုင်မြို့မှာတော့နေရာတိုင်းမှာမြန်မာຫນွေဘွားရှမ်းတိုင်းရင်းသားတွေအများစုပါဝင်တဲ့မြန်မာရွှေပြောင်းလိုသမားတွေကိုတွေ့နေရပါတယ်။ဒီအချိန်မှာတော့အလုပ်တွေကပိတ်ရက်ဖြစ်သတ်မှတ်ပေးပြီးဘာသာရေးကိစ္စတွေပျော်ပွဲရှင်ပွဲတွေတွားနိုင်ဖို့အတွက်အလုပ်ရှင်တွေကခွင့်ပြုပေးထားပါတယ်။ဧပြီလ23ရက်နေ့မှာတော့ရိုးရာပွဲတွေရှိတဲ့နေရာတွေမှာမြန်မာတွေပါဝင်ဆင်နွှဲနေကြပါတယ်ရှင
်။ဒေါက်တာရှင်များရှင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်နိုင်ဟာဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာလေဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်။မြမထိတ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာစစ်ဆန်ရေးတွေပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလို့ဆိုနိုင်ပါသလား။မြမနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြမနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးပေးမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။VOA American အစံရတဲ့လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လည်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုပါဒီစီစံမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နေတိကူလက်ဆောင်တကြံသေးတချင်းလေးတွေနဲ့ဖျော်ဖြေပေးဖို့အချိန်ရောက်ပါပြီ။ဒီညနေတော့တမ်းမြတ်ဆိုတည်ဆိုထားတဲ့မြူမောင်ဝေကင်းဆိုတဲ့တချင်းနဲ့တကြံမြေသားလက်ဆောင်လေးပေးချင်ပါတယ်။မင်္ဂလာရှိတဲ့နေတိကူချိန်ကဖြစ်ကြပါစေရှင
်။မြူမောင်ဝေကင်းဝေအစင်းဆန္ဒဒီတော်ใจยังเพียยิ่งช่างสุต้องคายเอเสียจองลองแก่ลมเมฆทุรุเกเกละจาบาสิยุมังเวเกเวเสนทาดายีรังใจยังเพียยิ่งช่างสุต้องคายเอเสียจองลองแก่ลมเมฆทุรุเกเกละจาบาสิစင်ပြေမြင်ရသူချီနူးလို့ပေသန္တာချွမြမြဆုတေးလေးတွေမ
မတော်ခုထုတ်လင်းပေးလိုက်တဲ့တကြံတချင်းလက်ဆောင်ကိုတောတာရှင်တွေနှစ်သက်လိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ဒီကနေ့ည9:00နာရီမှာထုတ်လင်းမယ့်ညပိုင်းအစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူတိုက်ရိုက်လေးလိုက်ဆွေးနွေးခံကုန်နာဆင်ကြမှာပါ။ပထမပိုင်းနာရွက်မှာလိုင်းလက်မီတာ190၊လိုင်းတိုမီတာ25 30နဲ့51တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနာဆင်နိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမအေးဆန္ဒကျော်ကပြောပြပေးပါဦ
း။အမေရိကန်ပြည်အောင်စုမှာဖမ်းမိထားတဲ့တရားမဝင်နေထိုင်သူတွေကိုသူ့ရဲ့အဆိုခုနားရမျိုးတွေကိုပို့ပေးမယ်လို့တမနာဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုဆန့်ကျင်တဲ့မျိုးတွေကိုရည်ညွှန်းပြီးတော့ပြောသွားခဲ့ပါရဲ့။ဒီလိုလုပ်မယ်ဆိုတဲ့အစီအစဉ်ကိုပယ်ချပြီးကြောင်းအင်ဖြူရောနဲ့အမိမြေလုံခြုံရေးအရာရှိတွေအထူးကြပြောသွားပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲတမနာထရမ့်ကတောက်ကြနေမှာအဲ့လိုမျိုးကြေညာသွားတာဖြစ်ပါရဲ့။ဆန်ဖရန်စစ္စကိုမြို့ဟာနိုင်ငံရေးပြောင်းရွှေ့လာသူတွေကိုလက်ခံပါမယ်လို့ဒီမိုကရက်အားသာရဲ့အဲ့ဒီပြည်နယ်ကအထက်လွှတ်တော်မက်စကော့ဝိုင်နာကပြောထားပါတယ်။တမနာထရမ့်အခုလိုမျိုးပြောသွားလုပ်မယ်ဆိုပြီးတော့ပြောသွားတာကိုတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလူစီကဝေဖန်ထားပါတယ်။ဆူဒန်နိုင်ငံမှာအာနာရှင်အဖြစ်နဲ့နှစ်ပေါင်း30အုပ်ချုပ်လာတဲ့တမနာအိုမာအယ်ဘတ်ရှာကိုအာနာတိန်ဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးယာရုကရုတ်တရက်နှုတ်ထွက်သွားပါတယ်။နိုင်ငံမှာအရသာအစိုးရတရက်ပေါ်ထွန်းရေးဆန္ဒပြနေသူတွေကတော့သူတို့လိုချင်တာရပြီးတဲ့အထိဆက်ပြီးတော့ဖိအားပေးသွားမယ်လို့ဒီကနေ့ပဲပြောသွားခဲ့ပါတယ်။ဂျာပြတ်စစ်ကောင်စီအကြီးအကဲဖြစ်တဲ့တာဝန်ယူခဲ့တဲ့ကာကွယ်ရေးဝန်ကြီးသူတာဝန်ယူတဲ့နေရာမှာတရက်ပဲရှိခဲ့ပြီးတဲ့နောက်ယာရုကနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။ WikiLeaks website ကိုတူထောင်သူ Julia Assange ကိုဖမ်းဆီးလိုက်ပြီးတဲ့နောက်သူ့ကိုဖမ်းဆီးထားမှုနဲ့ပတ်သက်လို့ဥရေကြောင်းအရာအချိန်ကြာမြင့်စွာရင်ဆိုင်သွားရဖို့ရှိသလိုနိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာဗြိတိန်အကျဉ်းထောင်ထဲမှာပဲဆက်ပြီးတော့ရှိနေပါတယ်။လန်ဒန်မြို့ကအဆန်းချက်ရှေ့နေကတော့သူ့အနေနဲ့အဆန်းချ်ကိုအမေရိကန်တရားရုံးတွေကိုလွှဲပြောင်းစစ်ဆေးဖို့အတွက်ကြိုးပမ်းမှုတွေကိုတားဆီးနိုင်ဖို့လှုပ်သွားမယ်လို့အတည်ပြုသွားပါတယ်။အဆန်းချ်အနေနဲ့လည်းသူ့ကိုအမေရိကန်ပြည်အောင်စုကိုလွှဲပြောင်းမှုကိစ္စတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရေးရေးနဲ့ဆုံးဖြတ်ချက်တစ်ခုချဖို့ဒီနေ့အကုန်ထိအချိန်ပေးပါမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောသွားခဲ့ပါရှင
်။တရင်အချင်းချက်ကိုမအေးတနာချောကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှဆုံမဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Supia L တရစ်ဖြစ်ပါတယ်။ View American အတန်ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင်။ VOA ကိုအားပေးနာစီနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
Thank you.